ပြင်သစ်သမ္မတဟောင်းနီကိုလာဆာကိုစီကိုမဲဆွယ်စည်းရုံးရေးရန်ပုံငွေဥပဒေချိုးဖောက်မှုနဲ့ပြင်သစ်တရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ပြည့်တန်ချလိုက်ပါတယ်။2012ခုနှစ်ရွေးကောက်ပွဲမှာသမ္မတဆာကိုစီကပြင်သစ်ဥပဒေမှာခွင့်ပြုထားတဲ့မဲဆွယ်စည်းရုံးရေးအသုံးစရိတ်ထက်နှစ်ဆနီးပါးတုံးဆွဲခဲ့တယ်လို့တရားလိုရှင်းတွေဘက်ကပြောပါတယ်။ထောင်ဒဏ်တစ်နှစ်ချလိုက်ပေမဲ့သူ့အနေနဲ့သက်ဆိုင်ရာကစောင့်ရှိထိန်းချုပ်နိုင်တဲ့ electronic လက်ပတ်ဝတ်ထားပြီးပြစ်ဒဏ်ကိုနေအိမ်မှာကြားခံနိုင်တယ်လို့တရားရုံးကပြောကြားခဲ့ပါတယ်။2012ရွေးကောက်ပွဲမှာ Mr. Sarkozy အနိုင်မရခဲ့ပဲ François Hollande ကရွေးကောက်ပွဲနိုင်ပြီးတော့သမ္မတဖြစ်လာခဲ့တာပါ။ပြင်သစ်သမ္မတအဖြစ်2009ခုနှစ်ကနေ2012ခုနှစ်အထိတာဝန်ယူခဲ့တဲ့ Mr. Sarkozy ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့ညင်းဆန်ပါတယ်။တရားရုံးဆုံးဖြတ်ချက်အပေါ်အယူခံဝင်မယ်လို့လည်းသူ့ရဲ့ရှေ့နေတွေကပြောပါတယ်။ပြင်သစ်သမ္မတဟောင်းအပေါ်တရားစွဲထားတဲ့အာဏာလိုက်စားမှုတစ်ခုမှလည်းအပြစ်ရှိတယ်လို့တရားရုံးကမတ်လတုန်းကဆုံးဖြတ်ခဲ့ပြီးတော့ဆိုင်းငံ့ထောင်ဒဏ်2နှစ်နဲ့ထောင်ဒဏ်3နှစ်ချထားပါတယ်။သူသမ္မတရာထူးကနေဆင်းသွားပြီးတဲ့နောက်2014ခုနှစ်ကတရားသူကြီးတယောက်ကိုသူ့ရဲ့တခြားအမှုကိစ္စအချက်အလက်တွေပေးမယ်ဆိုရင်ရာထူးနေရာကောင်းကောင်းအသေးအချာရအောင်လုပ်ပေးမယ်လို့လက်ထိုးခဲ့တယ်ဆိုပြီးတော့ဖြစ်တဲ့ချခံရတာပါအဲ့ဒီအမိန်အတွက်လဲမစ္စတာဆာကိုဇီဘက်ကအယူခံဝင်ထားတဲ့အတွက်ထောင်မကြသေးပါဘူးရှင်